တနင်္လာနေ့မှာလဲဆန္ဒပြပြည်သူထောင်နဲ့ချီပြီးဆန္ဒပြခဲ့ကြတာဖြစ်ပြီးတနင်္လာတရက်ထဲမှာလဲတေဆုံအတူက14ယောက်ရှိနေပါတယ်တေဆုံအတူတွေထဲမှာရန်ကုန်တောင်တကုန်းမှာလဲတေဆုံအတူက15ယောက်ရှိနေပါတယ်တောင်တကုန်းကဆန္ဒပြသူတွေကိုတနင်္လာနေ့မှာစစ်တပ်နဲ့ရဲတွေဘက်ကလက်ပစ်ဘုံတွေပါဝင်ချီဆန်းအစ်စ်တွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့ပါတယ် တဝဲဘက်မှာတော့ရာနဲ့ချီတဲ့ဒေတာကန်တွေတနင်္လာနေ့မှာလဲဆက်ပြီးဆန္ဒပြနေကြတာပါရန်ကုန်မန္တလေးမြို့ကြီးနာကလေးမြင်းချံမော်လမြိုင်ဘိတ်တဝဲအပါဝင်မြန်မာနိုင်ငံမျိုးအတော်များများမှာတနင်္လာနေ့ကဆက်ပြီးဆန္ဒပြမှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဆက်ပြီးအကြမ်းဖက်ဖြိုခွဲနေတာပါ မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီ1ရက်ကနေမတ်လ27ရက်နေ့ထိဆီယနာဆန့်ကျင်ဆန္ဒပြသူစုစုပေါင်း930တေဆုံးခဲ့ပြီလို့နိုင်ငံရေးကြေညာများကကိုယ်စားလှယ်ရေးတင်ကသတင်းထုတ်ပြန်ပါတယ်ဒီရေအတွက်ဟာ AAPPP ကကောက်ယူထားတဲ့အတည်ပြုနိုင်သူအရေးအတွက်ဖြစ်ပြီးတေဆုံးအပ်သူဦးရေဟာဂုရဲပိုးပြီးတိုးလာနိုင်တယ်လို့လည်းပြောပါတယ်